ာနာတိမကြမီစက်ချုပ်ကြီးမေအောင်လိုင်ကစာရေးပြီးအခုဒီဆောင်ကြောင်းဆိုင်ဝင်ကြီးချုပ်ကာယုဇန်နိုချာကသဘာဝိလာဆယ်ရက်နေ့ကထုတ်ပေါ်ပြောဆိုပါလေဘိုးချုပ်ကြီးပရာယုထာ2014မှာစစ်အာဏာသိမ်းပြီး2023မှာကျင်းပတဲ့အကြံအပိုင်းရွေးကောက်ပွဲမှာအနိုင်ရလို့ဝင်ကြီးချုပ်ဖြစ်လာသူဟာတက်ချုပ်မင်းအောင်လှိုင်ရဲ့ဒီမိုကရေစီလမ်းပြင်ကိုထောက်ခံတယ်လို့ပရာယုကပြောပါတယ်စစ်အာဏာသိမ်းပြီးနိုင်ငံရေးလှုပ်ရှားတဲ့နေရာမှာအန်တိုနီဗီဖြစ်တဲ့ထိုင်းဘိုးချုပ်ကိုအခုကြီးတောင်းတာဟာရှေ့ဆောင်လမ်းပြလှုပ်ရှားခြင်းတဲ့သဘောဖြစ်နိုင်ပါတယ်အနာသိစစ်ကောင်စီခန့်တဲ့နိုင်ငံသားရဲ့ဝန်ကြီးဦးဝန္ဒမောင်ဝင်ရဲ့ပထမဆုံးပြပခရီးဟာထိုင်းနိုင်ငံဖြစ်ပါတယ်။တက်ကြောက်ကြီးစာရေးအကူအညီတောင်းပြီးနှစ်ပတ်အတွင်းဦးဝန္ဒမောင်ဝင်ဖေဖော်ဝါရီလ24ရက်နေ့မှာပန်ကောက်ကိုရောက်သွားပါတယ်။ဂါရဝတူရင်ထိုင်းအတွေ့အကြုံကိုသင်ခန်းစာယူဖို့တွားရောက်တာဖြစ်ပုံရပါတယ်။ရွေးကောက်ပွဲနိုင်တဲ့အစိုးရကိုထိုင်းစစ်တပ်ကမကြာခဏဖြုတ်ချပြီးနဲ့တန်ခတ်အရေးယူမခံရပါဘူး။ထိုင်းစစ်တပ်မှာဗိုလ်ချုပ်ဦးရေ6600ကျော်ရှိပြီးကြီးပွားချမ်းသာစီးစိမ်တိုးပွားနေတာဗမာစစ်ဘုံတွေသဘောကျစရာဖြစ်နေပုံရပါတယ်
။ထိုင်းစီဝိုင်းရေးသမားစစ်ဘုံဟာဗမာအစိုးရဘာလို့လို့ဗမာဈေးကွက်မှာရိုက်စားလို့ရရင်ပြီးရောလို့သဘောထားကြပုံရပါတယ်။1988ထာတီချိုင်းအစိုးရလက်ထက်ကစပြီးဗမာဗိုလ်ချုပ်တွေရဲ့အကြိုက်လုပ်ပေးပြီးရိုက်စားလို့တဲ့လမ်းစဉ်တီထွင်လိုက်တာပါမကြာခဏအာနာသိန်းရဲ့အစဉ်လာရောက်ထိုင်းစစ်ဘုဟာကိုကျိုးရှာယာမှာကျွမ်းကျင်လာပါတယ်။နေဆက်ကုံသွင်းကြီးမှောင်ခိုလုပ်ငန်းစတဲ့စီးပွားရေးလုပ်ငန်းတွေမှာငွေပူရှာကြပါတယ်။နေဆက်ကုံသွင်းကြီးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဘုတွေအများကြီးရှိပါတယ်။နိုင်ငံသားကစစ်ပြည်စီဝယ်ယူတဲ့အခါမှာလည်းကော်မရှင်ရကြပါတယ်။ထိုင်းစစ်ဘုဟာနေရာအများအပြားပိုင်ဆိုင်ပြီးစီးပွားရေးလုပ်နေကြတာပါ။ဗမာစစ်တပ်မှလည်းနေရာသိမ်းယူမှုတွေရှိပေမဲ့ပိုင်ဆိုင်မှုကိုခံမှန်းတာမျိုးမရှိသေးပါဘူး
။ဗမာစစ်ဘုံကိုအကြိုက်ပေးပြီးကိုချိုးရှာတဲ့နေရာမှာထိုင်းစစ်ဘုံတွေဟာကျွမ်းကျင်ပါလေ။ဒီအချိန်ဟာအာဆီယံအသင်းမှာအပြည့်သဘောဆက်ဆံရေးလမ်းစဉ်ဖြစ်လာပါလေ။အမျိုးသားရေးမူဝါဒနဲ့အပြည့်ဆိုင်ရာစံတတ်မှတ်ချက်ကိုလေးစားတဲ့ထိုင်းအစိုးရဟာဗမာစစ်အစိုးရနဲ့ဆက်ဆံရေးအစီအမပြေဖြစ်တတ်ပြီးကိုချိုးစည်းဝါအဓိကထားတဲ့ထိုင်းအစိုးရကသာဗမာစစ်အစိုးရနဲ့တူတော်ချင်းချင်းတရင်လူတွေပေါက်ဖက်တွေ့ကြပါတယ်။ထိုင်းအစိုးရအဆက်ဆက်ရဲ့မြန်မာပြည်ဆိုင်ရာလမ်းစဉ်ဟာစီးပွားရေးအကျိုးအမြတ်အတွက်နိုင်ငံရေးစစ်ဆေးတာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဌာနမှာအသစ်40ကျော်အမှုတန်းခဲ့သူစူရာဖောင်ဂျာယာနမားကစာရင်းရေးပူပါတယ်
။အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးသက်သေမှုကိုအာဆီယံအသင်းကပဲဖြည့်ဆင်းနိုင်မယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှာယူဆနေကြပါတယ်။ဗမာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ရဲစဲရုပ်မှာတပ်ဖြတ်မှုတွေကိုနေ့စဉ်နေ့တိုင်းမြင်တွေ့နေရတဲ့အာဆီယံအသင်းဟာလက်ပိုက်ကြည့်နေလို့မရတော့ပါဘူး။ဒါကြောင့်ဆန္ဒပြသူတွေကိုပြစ်တတ်နေတာတွေရဆိုင်ဖို့စင်ကာပူနဲ့အင်ဒိုနီးရှားအစိုးရတို့ကအတီးလင်းတောင်းဆိုလာပါတယ်။နိုင်ငံသားကဝင်ရောက်ဆက်ဖက်ဖို့အခွင့်အလမ်းမရှိဘူးလို့စင်ကာပူဝန်ကြီးချုပ်ကလည်းပြောပေမဲ့မြန်မာပြည်ကဆက်အာဏာသိမ်းမှုကိုအာဆီယံအသင်းရဲ့ပြဿနာအဖြစ်မြင်လာကြပါတယ်။အာဆီယံအသင်းဝင်တွေအားလုံးပါဝင်လှုပ်ရှားမယ်ဆိုရင်ထိရောက်နိုင်ကြောင်းစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံများ၏ဝန်ကြီးတွေကမတ်လ26ရက်နေ့ကဂျကာတာမှာကြေညာပါတယ်။အာဆီယံထိပ်သီးညီလာခံခေါ်ယူနိုင်မှုကိုလည်းကြိုးပမ်းနေကြပါတယ
်။ဆက်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ပြီးရှောင်ရှားနေလို့မရပါဘူး။ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ကပြည်တွင်းရေးကိုသဘောထားပြီးအများဆုံးရင်းနှီးထားတဲ့စင်ကာပူနဲ့အင်ဒိုနီးရှားကတော့လက်မခံနိုင်ပုံဖြစ်နေပုံရပါတယ်။မြန်မာပြည်မှာစစ်အာဏာသိမ်းတာကိုအာဆီယံအသင်းဝင်တွေအမျိုးမျိုးတုံ့ပြန်ရပါတယ်။ဘက်လ29ရက်ကကျင်းပတဲ့တပ်မတော်နေ့အခမ်းအနားကိုထိုင်းဗီယက်နမ်နဲ့လာအိုစတဲ့အာဆီယံသုံးနိုင်ငံရဲ့ကိုယ်စားလှယ်သာတက်ရောက်တာကိုကြည့်ရင်အာဆီယံအသင်းမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးသဘောထားကွဲလွဲနေတာသိပါထင်ရှားပါတယ်။အနောက်တိုင်းကဒဏ်ခအရေးယူလို့မြန်မာစစ်ဘုတွေလျှော့ပေးတဲ့အခြေအနေမရှိပါဘူး။ဒါပေမဲ့အပြည်ပြည်ဆိုင်ရာကဝိုင်းဝန်းပြားပင်းနေချိန်မှာတက်ချုပ်မေးအောင်လိုင်းနဲ့ရင်းနှီးတဲ့ထိုင်းကောင်ဆောင်ဘိုင်းကကြားဝင်ဆောင်ရွက်ပေးနိုင်ရင်မြမအရေးကိုလမ်းစပွင့်ပေးနိုင်လိမ့်မယ်လို့ယူဆသူတွေရှိပါတယ်။ဆန္ဒပြသူတွေကိုမြန်မာစစ်ကောင်စီကလက်ကျင်တက်ပြနေတာဟာအာဆီယံအသင်းအတွက်မကုန်းမတကောင်ကျောက်တစ်လေလုံးပုတ်ရတဲ့အဖြစ်ကိုရောက်သွားနိုင်တာကိုလည်းသတိထားမိကြပုံရပါတယ်ခင်ဗျာ။